အခုဆက်ပြီးတော့သတင်းစောင်းမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါဒီထဲကအရင်ဆုံးတိုက်ပွဲတွေပြင်းထန်နေတဲ့ကင်းဒီဒေသဘက်ကနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါရှင်ကင်းဒီဒေသမှာတစ်လေးလုံးစစ်စင်ရေးရက်40ကျော်လာပြီဖြစ်တယ်လို့ကင်းဒီဒေသတပ်ပေါင်းစုတွေဟာဒရက်ကွန်မျိုးကိုဝန်းရံပိတ်ဆို့ထားဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေကြောင်းကနေတိုက်ခိုက်တာတွေကြောင့်အရက်သားသိမ်းဆုံးမှုကအယောက်80နီးပါးရှိပြီလို့ကင်းဒီလူခွင့်ရေးအဖွဲ့ကပြောပါရယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မတ်သိမ်းကြီးထိုက်ကတင်ပြပါမယ်ရှင်
။နိုဝင်ဘာလ17ရက်တစ်လေးလုံးစစ်စင်ရေးတိုက်ပွဲဟာအခုဆိုရင်ရက်40ကျော်သွားပြီဖြစ်ပြီးအခုဆိုလွိုင်းကော်မြို့ရဲ့နေရာအများအပြားကိုထိန်းချုပ်ထားနိုင်ပြီလို့ကင်းဒီတပ်ပေါင်းစုတွေကပြောပါရယ်။နှစ်ဖက်တိုက်ပွဲကတော့အခုချိန်ချင်းလွိုက်ကော်မြို့မှာဆက်ရှိနေစေဖြစ်သလိုလွိုက်ကော်မြို့ကိုဝန်းရံပိတ်ဆို့ထားပြီးဆက်လက်တိုက်ခိုက်နေတာဆိုကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာက VOA ကိုပြောပါတယ်
တုံးပုံနှပုံကိုတော့ကျွန်တော်ဝင်ထွက်တော့လာတင်ချုပ်ရှိပြီလို့တော့ခံမှန်းကြတော့ဗောနော်တချို့လဲကျင်တဲ့ဖက်ကလည်းတချို့ခေဖက်ကလည်းအဲ့လိုမျိုးတိုင်နေတော့ကြားနေရတော့ဗောနော်ခြားတစ်ဖက်မှာကတိုက်ပွဲကြတော့ဇက်တိုင်းရက်တိုင်းလို့ရှိတော့ဗောနော်ပြစ်ထန်ဖြစ်တဲ့ရက်တွေနဲ့ပုံမှန်နဲ့ပါပြစ်ခတဲ့ရက်တွေရှိနေပါတယ်ဒီကနေ့တပောက်စုတွေကတော့ဟိုမြို့ကိုဆက်ပြီးတော့ဝိုင်းရပိတ်ဆို့ပြီးတော့မှတိုက်ခိုက်နေတာကတော့ဟိုဆက်လက်လုပ်နေတာရှိတော့ဗောနော်
ရန်ကုန်မြို့ရဲ့သုံးပုံနှစ်ပုံလောက်ကိုကင်းဒီတပ်ပေါင်းစုတွေဘက်ကထိန်းချုပ်ထားနိုင်ပြီလို့ဒေသခံတွေကပြောဆိုနေကြပေမဲ့ကင်းဒီတပ်ပေါင်းစုတွေဘက်ကတော့အသေးစိတ်ထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့ရန်ကုန်မြို့ရဲ့နေရအတော်များများမှာတော်လိုင်းရေးအင်အားစုဘက်ကထိန်းချုပ်ထားနိုင်ပြီလို့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆူက VOA ကိုပြောထားပါတယ်။လက်ကျလုံးရိုင်းကော်တိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေ၊လေကြောင်းတိုက်ခတ်မှုတွေကြောင့်အခုချိန်ထိအရက်သားသေးဆုံးသူ80ထက်မနည်းရှိသွားပြီလို့ကိုဗညာက VOA ကပြောပါတယ်။
ဒီနေ့လူခွင့်ဖွဲ့ရဲ့မတန်ရာကတော့တိလေးလုံးနောက်ပိုင်းအထူးဖြင့်ဒီနိုဘနောက်ပိုင်းမှာကျွန်တော်တို့လူရောက်80တည်ဆုံသွားတော့ဗောနော်အဲ့ဒါကိုရမတန်လိုက်လဲတင်ထားတာရှိတော့ဗောနော်ဒါပေမဲ့ဒီဒီဇင်ဘာလအထက်မှာလဲဖြည်းဖြည်းအဖြစ်ဗောနော်ကျွန်တော်တို့မမီလောက်လိုက်မီတလောက်ဆိုအနည်းဆုံး10ဦးနီးပါးဗောနော်အလန်နဂျီထိမှတည်ဆုံတာတွေပြစ်ခတ်ချင်းခတ်တည်ဆုံတာတွေတော့ကျွန်တော်တို့ကြားတည်နေရတော့ဗောနော်ဒေတာကတော့ပြန်မချုပ်နိုင်ဘူးဗောနော်လာမကုန်ဒီလက်တော့ကြောင့်မို့ချုပ်လိုက်ရတော့တိချာရခေါ်ဒီတိလေးလုံးနောက်ပိုင်းမှာလူအနည်းဆုံးအရတားအနည်းဆုံး80ဝန်းကျင်ထက်မနည်းတည်ဆုံသွားပြီလို့ကျွန်တော်ပြောလို့ရပါတယ
်စစ်ကောင်စီတပ်တွေရှိတဲ့အကြီးတဝိုက်တချို့အရက်သားတွေဖျက်တမ်းသွားလာပြီလို့ပြစ်ဒဏ်ခံရတာရှိနေပါတယ်တည်ဆုံသွားသူတွေရဲ့အလောင်းတွေကတော့မကောက်နိုင်သေးဘူးလို့ပြောပါတယ်ရခိုင်ကစီကားလာတဲ့လွိုင်ကော်မြို့ဟာအခုဆိုရင်မြို့ပြတ်တစ်ပွဲလူသူမရှိ6ကက်ကက်ဖြစ်နေပါပြီအသက်အန္တရာယ်လုံခြုံမှုမရှိပဲကြောက်ရွံ့နေရတာကြောင့်စီဆိုင်မြို့နယ်ဘက်ကိုတင်းချောင်လာတာသို့လွိုင်ကော်မြို့ထံစစ်ဆောင်အမျိုးသမီးတဦးက VOA ကိုအခုလိုပြောပါတယ်
ကိုယ်ကလူတွေကလည်းမနေကြတော့ခါကလူတွေကလည်းမရှိတော့လမ်းပေါ်မှာဆိုရင်ပါတန်လေးဆိုင်ကတန်လေးလည်းမကြားတော့ဘူးဘုံတော့ဆိုလည်းသူ့တန်ကြားဒီတော့ဆိုလည်းသူ့တန်ကြားအဲ့လိုကြားနေရတော့ခါကတော့ခဏနဲ့ဟိုတော့မီးရှို့လိုက်ဒီတော့မီးလောင်လိုက်အဲ့လိုကြားနေရတော့စောက်တာနဲ့ပဲဟိုဒီတော့ထွက်လာလိုက်တာလေ
နိုဝင်ဘာလ17ရက်တလေးလုံးစစ်စင်ရေးတိုက်ပွဲပြင်းထန်ပြီးတဲ့နောက်ရိုင်းကော်မြို့ဝင်းကျင်တောင်ပေါ်ဖျားကြောင်တစ်ခုမှာသူတို့ပုန်းခုနေကြတာဖြစ်ပြီးနေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာလို့လဲစစ်ဆောင်ဒုက္ခတွေကပြောပါတယ်
မင်းရဲ့တော့လို့လေကြောက်လို့ဒီအဲအမှားလေဒါအမင်းပြစ်နေတာဆိုတော့လေကြောက်တဲ့ခါကျတော့ဆက်လာလိုက်တာလေအင်းမင်းအနာမီးချင်းတွေကလည်းမရှိတော့ဘူးလေအကုန်လုံးတော့ပြေးကုန်ပြီဆိုတော့ကိုကတူးနေဆက်နေဆိုတော့လည်းအဲလိုက်ဆက်လာလိုက်တာလေမရပိုင်းတော့လို့လိန်တော့လာကျဲတာပေါ့လက်ခင်းတိုင်းတော့မကျဲဘူးမရဆိုရင်လာကျဲပြီလိန်မသိတော့လာလိုက်အဲ့လိုကျဲတာပေါ့အဲတော့ကြောက်တယ်လေမင်းရဲ့တော့တဲ့ခါကျတော့ဒီကဆက်လာလိုက်တာ
ဒီဇင်မာဆက်ရက်လွိုင်ကော်မြို့တိတိမင်္ဂလာစီဒေသခေါ်တောင်စီမှာလက်နက်ကြီးကြီးချက်ရောက်ပောက်ကွဲတာကြောင့်ဆိုင်ကမ်းပေါင်းရာကျော်မီးလောင်ပြတ်ကျခဲ့ပါတယ်။ဒါကြောင့်လွိုင်ကော်မြို့ဝင်းကျင်မှာဆက်မနေရတော့ပဲဒီဇင်မာလ12ရက်နေ့လောက်မှာဘေးကင်းလုံခြုံတဲ့စီဆိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြပါဆိုစစ်ဆောင်တွေကပြောပါတယ်
ကျားတော့တိုက်ပွဲတွေပြင်းထန်နေတဲ့ကင်းဒီဒေသမှာအရက်သားထိခိုက်သိမ်းဆုံးမှုတွေပိုများလာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုမတ်သိန်းကြီးထိုက်ကတင်ပြပေးခဲ့တာပါရှင်